မြန်မာနိုင်ငံတွင်းကဆိုးဝါးလွန်းလာတဲ့လူခွေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်စောင့်ရှောက်နိုင်မှုအားနည်းလွန်းနေတဲ့အတွက်မြန်မာနိုင်ငံမျိုးသားလူခွေးကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာလွတ်လပ်မှုအပြည့်ရှိစေဖို့ဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့မြန်မာရက်ဖတ်အဖွဲ့အစည်း20ကျော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တောင်းဆိုလိုက်ကြပါတယ်။လက်ရှိမြန်မာနိုင်ငံလူခွေးကော်မရှင်ရဲ့တပ်တန်းဟာလည်းစက်တင်ဘာလအတွင်းမှာကုံဆုံးတော်မှာဖြစ်တဲ့အတွက်ကော်မရှင်အစ်စ်ဖွဲ့စည်းတယ်ဆိုရင်ပုံလွတ်လပ်ပြီးထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဥပဒေကိုပြင်ဖို့အခုလိုအချိန်မီတိုက်တွန်းတောင်းဆိုတာဖြစ်တယ်လို့ရက်ဖတ်အဖွဲ့အစည်းတွေကပြောပါတယ်အသေးစိတ်နားစင်ပါရှင်မြန်မာနိုင်ငံလူခွေးကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းမှာကြုံနေရတဲ့လူခွေးချိုးဖောက်မှုတွေအထူးသဖြင့်စစ်တပ်ပါဝင်လက်နက်ကင်တပ်တွေရဲ့ကျူးလွန်မှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖော်ထုတ်တာမလုပ်နိုင်သေးတဲ့အတွက်မြန်မာနိုင်ငံကလူခွေးအခြေအနေတွေပုံမကောင်းမှုစွာကာကွယ်နိုင်ရေးကော်မရှင်ရဲ့ဥပဒေကိုပြင်ဆင်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွေးကော်မရှင်ပြုပြောင်းလဲရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်အဖွဲ့အစည်း24ဖွဲ့ပူးပေါင်းပြီးတော့ဒီကနေ့ဩဂုတ်လ3ရက်နေ့မှာတောင်းဆိုလိုက်ကြပါတယ်ဘာသာမလို့အခုလိုမျိုးမျိုးသားလူခွေးကော်မရှင်ရဲ့လှုပ်ထုံးလုံးကြီးတွေကိုပြုပြင်ပြောင်းလဲဖို့အကြံပြုရပါသလဲဆိုတာကိုလည်းဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်ထပ်အဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာတွေနဲ့ပြည်သူတွေကိုအခုလိုရှင်းလင်းပြောပြခဲ့ကြပါတယ်ဘုရားရဲ့
တရားမတော်မှရှိနေသလိုရှိကော်မရှင်ရဲ့လုပ်ကိုင်မှုတွေကလွတ်လပ်မှုမှာအင်ဂျာကျော်နေပါမယ်လွတ်လပ်မှာမဟုတ်တော့ဘူးဒီကိုအမိကိုမကင်းမဲနဲ့အမိကိုရှိနေတယ်ဆိုတဲ့ပုံစံကိုထောက်ပြပါရစေခင်ဗျာအဲ့ဒါကတော့ဒီကော်မရှင်ရဲ့ငွေကြေးသုံးစွဲမှုတွေကိုပဲဖြစ်ဖြစ်နောက်ကော်မရှင်ရဲ့အခြေခံစာတွေကိုပဲဖြစ်ဖြစ်အများကြီးသူသိရှိနိုင်ဖို့အတွက်ထုတ်ပြန်အမြဲတမ်းထုတ်ပြန်မေးနိုင်ဖို့အတွက်လည်းအကြံပြုထားရသေးရတယ်။ဒါမှသာလည်းအများကြီးသူရဲ့ယုံကြည်ကိုးစားမှုကိုပို့ပြီးတော့ကြားလာတယ်။ပြည်သူရဲ့ယုံကြည်ကိုးစားမှုကိုပို့ရလိုက်ကော်မရှင်အလုံးတွေကပို့ပြီးတော့ပြည်ပြောက်ပို့ပြီးလုပ်နိုင်တာလေးပဲဖောက်ပြထားတယ်
မြန်မာနိုင်ငံရဲ့အမျိုးသားလူခွေးကော်မရှင်ဥပဒေကိုပြင်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ဩဇာအာဏာလွှမ်းမိုးချုပ်ကိုင်နိုင်မှုတွေကနေပြီးတော့အမေရိကန်လူခွေးချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းကျင်စိတ်ရှိတဲ့ကော်မရှင်အဖွဲ့ဝင်အစ်စ်တွေရရှိလာနိုင်မယ်လို့အရက်ဖတ်အဖွဲ့အစည်းတွေကယုံကြည်မျှော်လင့်ပါတယ်။လူခွေးကော်မရှင်ရဲ့ဥပဒေအားနည်းချက်တွေကိုပြောင်းလဲလိုက်တဲ့ဆိုရင်ဖြစ်လာနိုင်မယ့်အပြစ်ချက်တွေကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီအုံလှုပ်ဆောင်ရေးတာဝန်ခံမတ်တင်စာရှုံးလက်ကြီးက VOA ကိုအခုလိုရှင်းပြပါတယ်
။တော့ဒီလူခွေးကော်မရှင်ကတမောက်လာတန်း9နှစ်ကြည့်ရဲစက်တင်ဘာ24ရက်မှာတက်တန်းကုန်တော့မယ်ဆိုတဲ့ခါကျတော့ကော်မရှင်နာအဖွဲ့ဝင်အစ်စ်ကြီးပြန်ဒါရေးကောက်တော့မယ်အခြေအနေကိုရောက်လာတော့မှာပေါ့နော်အဲ့လိုမျိုးအခြေအနေဖြစ်တဲ့အခါမှာအဲတော့ကော်မရှင်နာအဖွဲ့ဝင်အစ်စ်ကြီးမှာဘလူးလူတွေပါတဲ့လည်းဆိုတော့ကျမတို့ပြီးခဲ့တဲ့နှစ်ပြီးကကျမတို့ရရှိခဲ့တဲ့သင်ငန်းစာတွေပေါ့လေဒါလူခေကော်မရှင်ရဲ့အာကျမတို့ပြည်သူယုံကြည်မှုပြပြစီတဲ့ပြည်မှုတွေဒါတွေကိုကျမတို့ဆက်မှတ်ပြီးမဖြစ်ပွားစေလိုဘူးအဲ့တော့အဲ့မှာဒီလိုမျိုးဖြစ်ရတဲ့ဖြစ်ပွားရတဲ့နောက်ကျောင်းကိုကောက်တဲ့အခါမှာအဓိကဥပဒေကိုသွားမြင်ရဥပဒေရဲ့အာဏာချက်တွေဥပဒေမှာပြထားချက်တွေကမလုံလောက်နေတဲ့အကြောင်းအရာတွေနိုင်ငံတကာဒီစံနေစံနှုန်းတွေမကိုက်ညီရတဲ့အကြောင်းမြင်ရတဲ့ခါကျတော့ဒီအခုကော်မရှင်အစ်စ်ဖွဲ့ရောက်မဲ့အချိန်မှာအချိန်တိုင်းအကောင်းဆုံးအချိန်ဖြစ်တယ်ဆိုတာမျိုးမြင်နေဒီတစ်ခါကြောင့်မလို့ဒီဥပဒေတွေကလူလာလိုအပ်ချက်တွေပေါ်မှာပြင်ဆင်ဖို့အတွက်အဲကျွန်တော်တို့ဒါဇယားနဲ့ကိုတိချာပြင်ဆင်ပြီးတော့အရက်ဘက်ဖွဲ့စည်းပြီးအကြံပြုတိုက်တွန်းတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံပြည်လူခွေးချိုးဖောက်ခံရမှုတိုက်တန်းချက်တွေစုံစမ်းဖော်ထုတ်အစီရင်ခံစာတင်ပြမှုတွေနဲ့ပတ်သက်ပြီးတော့အမျိုးသားလူခွေးကော်မရှင်ရဲ့လှုပ်ဆောင်မှုတချို့နဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းလူခွေးကော်မရှင်ပေါ်မှာယုံကြည်မှုအပြည့်အဝမရှိသေးတာကြောင့်မို့လို့လူခွေးကော်မရှင်ဘက်ကကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အပြည့်အဝလောက်ကန်ဆောင်ရွက်ပေးနိုင်ရေးအရက်ဖတ်အဖွဲ့ကြီးတွေကမျှော်လင့်တောင်းဆိုတာဖြစ်ပါတယ
်။ကျောင်းနိုင်ငံရဲ့လူခွေးကော်မရှင်ကဒါပထမဆုံးအချိန်မြန်မာနိုင်ငံမှာပေါ်ပေါက်လာခဲ့တဲ့ကော်မရှင်ငါးနှစ်တက်တန်းအတွင်းမှာသူတို့ကိုယ်တိုင်လည်းရင်းနဲ့တက်ခဲရနေတကယ့်ကိုအခက်အခဲအများကြီးနဲ့တာဝန်စီစဉ်ခဲ့ရတဲ့ဆိုတာကြီးတော်တာမြင်တာပါတယ်ဒါကျတော့ကျမတို့ကတယောက်ချင်းစီရဲ့စိတ်ပါဝင်စားမှုစွမ်းတင်မှုဆိုတာကရွေးချယ်တဲ့ဒီပေါ်မှာဖြစ်လို့ရတယ်မယ်ဒီဥပဒေရဲ့စိတ်ပင်စားစီမှုတွေဥပဒေရဲ့စံတက်ချက်တွေကဥပဒေကိုပြင်မရရတဲ့ကြောင့်မလို့ဒီဥပဒေပြင်ဆင်ဖို့တော့ပြောရတာပေါ့
ကုလသမဂ္ဂဘာဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွေးပြဿနာတွေမှာဆိုရင်တော့အထူးသဖြင့်မြန်မာစစ်တပ်ကကျူးလွန်တဲ့အမှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးတာတင်ပြအစီရင်ခံစာတွေကိုမြန်မာနိုင်ငံလူခွေးကော်မရှင်အနေနဲ့မလုပ်နိုင်သေးတာကလည်းစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မတ်တင်စာရှုလည်ကြီးကပြောပါတယ
်သူတို့ဖြစ်ဆိုရင်ပရိပခဒံအာစစ်သေးဒုက္ခဒံတရားမှုရှိနေနေရတဲ့ဒီတိုင်းသားနေမိတွေမှာဆိုရင်ဒီကဝယ်ဆောက်ရှောက်မှုအလုံးလောက်မပေးနိုင်ရနေရတယ်အာနောက်ဒီဖြစ်ပေမှုအများဆုံးဖြစ်တဲ့တိုင်းရင်းသားအစုအဖွဲ့တွေအာဒီလူမဲစုအစုအဖွဲ့ကိုကာကွယ်ပေးဖို့ကအခြေခံဖြစ်ပါတယ်ဆိုတော့အဲ့လိုမျိုးကာကွယ်မှုကအလုံးလောက်မပေးနိုင်ဘူးပေါ့ဥပမာတွေအများကြီးရှိပါတယ်ကိုပါကြီးအမှုလုံးနောက် branch အမှုနောက်အနည်းဆုံးနောက်ဆုံးဆိုရင်တော့ရခိုင်ပြည်နယ်တောက်တန်းကဒီဥပဒေနဲ့တက်ဖြတ်မှုတွေပေါ့ဒီပေါ်ဒီမှာသူတို့ရဲ့ကင်တွင်မှုတွေကတကယ်ကိုအာအများဆောက်ပြစီရာဝေဖန်ကြရအများကြီးဖြစ်နေရတယ် တော့ဒီမြန်မာစစ်တပ်ကဆူရှင်းတဲ့အတိုင်းရက်ကြီးလေးနဲ့တကယ်ကိုလူခွင့်စံချိန်စံတော့ဒီအမှုတွေပေါ်မှာအခြေခံတဲ့ကော်မရှင်နာတွေပေါ်ပေါက်လာဖို့တွေးသိလောင်းဖို့အချိန်ရောက်ပြီပေါ့နော
်မြန်မာနိုင်ငံလူခွင့်ကော်မရှင်အဖွဲ့ရဲ့လက်ရှိတပ်တန်းဟာလာမယ့်2019ခုနှစ်စက်တင်ဘာလမှာကုန်ဆုံးတော့မှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကနေ့ရက်ဖတ်ဖွဲ့စည်းတွေဘက်ကနေပြီးတော့တင်ပြလိုက်တဲ့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့လူခွင့်ကော်မရှင်ဥပဒေပြင်ဆင်ရေးစာတမ်းတွေကိုတော့နေပြီးတော့ပြောင်းစုလွတ်တော်ပါဝင်လွတ်တော်ကော်မတီအသီးသီးကိုအရက်ကကိုယ်စားလှယ်အဖွဲ့အစည်းတွေဘက်ကပေးဖို့တင်ပြတောင်းဆိုသွားကြမှာလည်းဖြစ်ပါတယ်ရှင်